မျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်ဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများအပြားလွတ်မြောက်ရေးကိုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဆွဲဆောင်မှုအတွက်ကြိုဆိုတဲ့အကြောင်းပြန်လည်လွတ်မြောက်လာသူတို့ဖြစ်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာကောင်ဆောင်မဖြူဖြူအောင်ကပြောဆိုလိုက်ပါတယ်။အရင်အစိုးရလက်ထက်ကအတည်ပြုခဲ့တဲ့ပညာရေးဥပဒေပြုပြင်ပြောင်းလဲရေးဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလည်းမဖြူဖြူအောင်ကပြောပါတယ်။ပြည်ကြတဲ့တဲ့င်းပတ်သေးကပဲဒီတရားဥပဒေထောင်ကနေပြန်လည်လွတ်မြောက်လာတဲ့မဖြစ်ဖြစ်အောင်ကို VOA ရေကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမိမြန်ထားပါရရှင်
။မင်္ဂလာပါရှင်။
မင်္ဂလာပါရှင်
။အခုဒီကျောင်းသားတွေလွတ်လာတာပေါ့နော်။ကျောင်းသားတွေမလွတ်ခင်မှာလည်းကျောင်းသားတွေလွတ်ဖို့ဆိုပြီးတော့ပြည်သူများမျှော်လင့်ခဲ့ကြတယ်ပေါ့။နိုင်ငံတကာလည်းပါတယ်။ဒီပြည်ရင်းကလည်းအဖွဲ့အစည်းတွေအကုန်လုံးပေါ့လေ။ဒီပြည်သူလူထုတရားလုံးနေနေရဒီကျောင်းသားတွေအပြစ်မရှိဘဲနဲ့ဒီလိုထောင်ထဲမှာအထည်ခံထားရတယ်။အမှုတစ်ခုပြီးတစ်ခုထပ်ဆွဲခံရတယ်။အာရုပ်ထုတ်ပြန်ပြီဆိုလို့ရှိရင်ဟာနောက်ပြန်တစ်ခုထပ်ဆွဲပြန်ပြီဆိုပြီးတော့အဲ့ဒါတွေပဲကြားခဲ့ရပြီးတော့အခုဟိုနိုင်ငံတော်ရဲ့အကြံပေးအတိုင်းပင်ခံပုဂ္ဂိုလ်ကနေဒေါက်တာဆန်းစုကြည်ကနေပြီးတော့လွတ်ဖို့အတွက်ကြိုးစားပမ်းသာသူလုပ်ပေးခဲ့တယ်ပေါ့နော်။အခုလည်းလွတ်လာကြပြီပေါ့။အဲ့တော့လွတ်လာပြီးတဲ့အခါမှာဒီ Facebook တွေမှာပေါ့နော်အများသောအားဖြင့်ပေါ့ဝေဖန်ကြရတာနေလည်းကြားနေရတယ်။အဲ့တော့အဲ့ဒီချိန်ထဲမှာပဲဘဂတာအနေနဲ့ပြညာချက်တစ်ခုထုတ်ထားတာရှိတယ်။ဒါပေမဲ့အဲ့ဒီပြညာချက်ကဒီတန်တရားတွေပေါ့နော်ဒီဘာကသာကျမ်းသားတွေအပေါ်မှာတန်တရားတွေတစ်စုံတစ်ခုသောအတိုင်းအတာဒီပြေပြောင်းနိုင်မယ်လို့တော့ယူဆထားတယ်ပေါ့ဒါပေမဲ့အဲ့ဒီပြင်ညာချက်ကိုမဖတ်ရသေးတဲ့ပြည်သက်လည်းရှိမှာပေါ့နော်အဲ့တော့အဲ့ဒီပြင်ညာချက်ကလေးကိုအချင်းချင်းပြောပြပေးပါလားယင
်ကျွန်တော်တို့ဒီတပိတ်စစ်ကြောင်းတစ်လျှောက်လုံးပေါ့နော်ကျွန်တော်တို့ဒီမိုကရေစီပြင်ညာတပိတ်စပြီးတော့ဖြစ်ပေါ်ကလေးကကျွန်တော်တို့ကိုတောက်လျှောက်ဝင်းရံအားပေးခဲ့ပြည်သူလူထုပေါ့နော်ရဖက်ဒီပြင်းပြပါမှာရှိနေတဲ့အင်အားစုကြီးတို့တွေရဲ့ဟိုအားပေးဝင်းရံမှုတွေအပြင်ကျွန်တော်တို့လွတ်မြောက်ရေးအတွက်လည်းတို့ဒီပြင်းပြပါမှာနိုင်ငံတော်အဖွဲ့အစည်းရောပြင်းပြပါအဖွဲ့အစည်းတွေရောတောက်လျှောက်လှူရှာမှုတွေနဲ့ဒါတစ်လျှောက်လုံးကြွေးကြော်ဟိုတို့ဒါဟိုကမ်ပိန်းတွေလုပ်ခဲ့တာကြီးလည်းရှိပါတယ်ဆိုတော့တို့တွေရောနောက်တစ်ခုကဒီဒီကျမတို့လွတ်ပေးတဲ့ဒီတမန်တော်ဦးထင်ကျော်ပေါ့နော်ဒါတမန်တော်ဦးထင်ကျော်အစိုးရအဖွဲ့ပါမယ်နောက်အရေးကြီးဆုံးကျမတို့ဒီပြင်ညာချက်ကို6ရက်နေ့ကျမတို့ sorry 9ရက်နေ့ညကျွန်တော်9ရက်နေ့ညနေလောက်ကျမတို့ပြင်ညာချက်ဖတ်ရတယ်ပေါ့ဒီပြင်ညာချက်ထုတ်ပြီးတော့အချိန်တို့အတွင်းမှာပဲချက်ချင်းဒီဟာကိုဟိုကျမတို့လွတ်မြောက်ကျွန်တော်တို့လွတ်မြောက်စေဖို့အတွက်ဒါစူးစမ်းပေးတဲ့ဒါအတိုင်းပဲနိုင်ငံတော်တိုင်းပင်ခံဒေါက်တာဆန်းစုကြည်ပေါ့ဒါဒီသူတို့ကိုကျမတို့ကဒီစလုံးထဲမှာလေးစားဆိုတာမှတ်တမ်းတင်ပါတယ်လို့ကျွန်တော်တို့ပြင်ညာချက်ထဲမှာရေးထားတယ်ဆိုတော့အဲ့ဒီနေရာမှာလည်းကျွန်တော်နည်းနည်းလေးရှင်းပြခြင်းပါတယ်အဲ့ဒါဘာလဲဆိုတော့တော်တော်များများကကျွန်တော်တို့ဒါကိုပြန်ဖြည့်ဒါဖြည့်ရှင်းတဲ့သဘောလည်းတက်ရောက်တယ်ကျွန်တော်တို့ကိုနိုင်ကလည်းပင်ကိုကလေးကပြင်ညာချက်ထုတ်ဖို့ရည်ရွယ်ထားပါတယ်ဆိုတော့ကျွန်တော်တို့မှာအချိန်ကာလအခက်အခဲကြောင့်ကျွန်တော်နည်းနည်းလေးနောက်ကျမှထုတ်နိုင်တယ်ဆိုတော့ဒီပြင်ညာချက်ထဲမှာကျေးဇူးတင်ပါတယ်ဆိုတာမပါလို့ဆိုတော့ဒီထပ်ပြီးတော့ဗောနော်ပြောတာရှိကျွန်တော်တို့အနေနဲ့ကြတော့ကျေးဇူးတင်ပါဆိုတဲ့စကားလုံးကိုကျွန်တော်နှုတ်ကနေပြီးတော့ဒီအင်တာဗျူးတွေမီဒီယာတွေအင်တာဗျူးတွေမှာပဲဖြစ်ပါစေပေါ့နော်ကျွန်တော်တို့ဟိုတောက်လျှောက်ပြောခဲ့ပါတယ်ဒါဟိုတဦးချင်းစီအနေနဲ့ record တွေလည်းရှိတယ်ကျွန်တော်တို့ဒီတခင်ကိုရောမိုင်းဂွေးမန်မှာညကျွန်မရောက်တာ2နာရီပေါ့2နာရီ3နာရီလောက်အချိန်လုံးကကျွန်တော်တို့ဒါဒီအဲ့မှာလာတဲ့ပို့ဒီကျွန်တော်တို့လာကြိုတဲ့သူတွေကိုကျွန်တော်တို့ကျေးဇူးတင်စကားပြောတဲ့အချိန်မှာလည်းပါခဲ့ပါတယ်အဲ့ဒီတော့ကလည်းပါတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ကနေကျေးဇူးတင်စကားပြောပြီးဒါပေမဲ့ပညာချက်မှာကျွန်တော်ကပို့ပြီးတော့လင်းရက်တဲ့အတင်ဆောင်မှုတင်တယ်လို့ကျွန်တော်တို့အနေနဲ့မြင်တယ်အဲ့တော့လေးစားလာမှတ်တမ်းတင်ပါတယ်ဆိုတော့ကနိုင်ငံရေးရကိုကျွန်တော်တို့ဒီစကလုံးရဲ့အားတာချက်အများကြီးရှိရယ်ဂုဏ်သိက္ခာရှိရယ်ဒါကြောင့်မလို့ဒီစကလုံးကိုရွေးချယ်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒါကြံရှိနေသေးတဲ့ဒီပုံပြစ်ဒဏ်တွေမပြစ်ဒဏ်ကျနေတဲ့နိုင်ငံရေးကျင်းသားတွေနောက်တစ်ခုကဟိုကျမတို့အမှုတွေမယုတ်သိမ်းရသေးလို့ပေါ့နော်လက်တလို့ဒီရုံးပရက်တွေခံသွားရုံးပရက်ရက်ရှိခံသွားရတဲ့အမှုမယုတ်သိမ်းရသေးတဲ့ဒေါက်တာကြီးရဲ့နှင်းမြင့်ဒီနှင်းမြင့်2016ပေါ့နော်အတိုင်ပင်ခံရုံးကပြညာချက်အရာပေါ့နော်ဆိုတော့လှုပ်ဖို့ရှိသေးရဆိုတော့သူတို့ကိုလည်းထပ်ပြီးတော့ဒီအချိန်တို့အတွင်းလွတ်မြောက်နိုင်ရေးထပ်ပြီးတော့အလုံးဝင်းရံစူးစမ်းပေးကြဖို့လဲကျမတို့ဒါဟိုတောင်းတိုက်တွန်းထားတဲ့အချက်လည်းပါတယ်နောက်အရေးကြီးရဲ့ကျမတို့ဘာကသမယအဖွဲ့ချုပ်ဘာဆက်လုပ်မလဲဆိုတာကိုလည်းကျွန်တော်ပြညာချက်ထဲမှာထည့်ပြီးတော့ရေးထားပါတယ်ဆိုတော့ကျမတို့ရဲ့တာဝန်တွေကရှိနေသေးတယ်ဆိုတော့ပညာရေးပြည်ပြောင်းလဲမှုကဏ္ဍမှာကျွန်တော်တို့ဆက်ပြီးတော့ NLD အစိုးရပေါ့နော်ဒါဒေါက်တာဆူကြီးကောင်းဆောင်နဲ့သမရဦးထင်ကျော်အစိုးရအဖွဲ့ရဲ့နောက်လွှတ်တော်အသစ်ပေါ့နော်လွှတ်တော်ရဲ့ကျွန်တော်တို့ဒါဆက်ပြီးတော့ဒီညှိနှိုင်းဆောင်ရွက်တဲ့ပုံစံမျိုးနဲ့ဒီပညာရေးပြည်ပြောင်းလဲမှုဆက်သွားဖို့လဲကျွန်တော်တို့မှာဒါအစီအစဉ်တွေရှိပါတယ်
ကျွန်တော်တို့ VOA American Fan နေပြီးတော့ဒေါက်တာဆန်းစုကြီးကိုနောက်ဆုံးတွေ့ဆုံမိနိုင်ပြီးရခဲ့ပါတယ
်
အဲ့ထဲမှာကျွန်တော်တို့ကဒီကျောင်းသားတွေနေရဲ့ဆိုရင်မกินနိုင်နဲ့ပတ်သက်ပြီးတော့သူပြောပြမှုပါတယ
်ဟုတ်
အဲ့ဒီခါမှာ तू ကပညာရေးဥပဒေကပေါ့နော်ဒီနည်းဥပဒေတွေထွက်မလာသေးတဲ့အတွက်ကြောင့်မလို့ဒီကျောင်းသားတွေလိုအပ်ချက်ကဟိုလူနေသေးတယ်လို့ तू ကပြောသွားတာပေါ့နော်တကယ်လို့များနည်းဥပဒေထွက်လာလို့ရှိရင်ကောဒီမျိုးသားပညာရေးဥပဒေအောက်ကနေပဲနည်းဥပဒေတွေထွက်လာမယ်ဆိုရင်ကောဒီ မဖြစ်ပြောင်းလို့ဒီဘက်ကသားရဲ့တောင်းဆိုချက်တွေကပြည့်မီနေမယ်လို့ယူဆပါလား
ဒီအမျိုးသားပညာရေးဥပဒေမှာကဟိုပြဋ္ဌာန်းထားတဲ့အချက်တစ်ခုကိုအောက်ကညူတွေကပြန်ဖြေဖြတ်တာမျိုးချစ်လို့ရှိရင်ခုနပြောဒီဟာဘယ်ဟာကပို့ပြီးတော့ဟိုတရားဝင်တယ်လဲဆိုတော့အငင်းပွားမှုတွေမပေါ်လာအောင်ခုကလေးကဒီမျိုးသားပညာရေးဥပဒေကိုဟိုပြည့်စုံတယ်နိုင်တယ်လို့ပြည့်စုံလို့ထိုင်တော့ပို့ပြီးတော့တင့်တော်လိမ့်မယ်လို့ဒါကျွန်မဟိုတာမန်မြင်ကြည့်တာပါဆိုတော့ညူတွေကိစ္စမှာလည်းထပ်ပြီးတော့ကျွန်တော်ဒီကျောင်းသားတွေနဲ့ဟိုဒီလေးဝင်တဲ့ဘက်ကတိကိုအထဲမှာတော့ဒါပါတာပေါ့နော်ကျမတို့ကျောင်းသားကိုယ်စားလှယ်တွေဆရာကိုယ်စားလှယ်တွေဒါအဖက်ဖက်ကနေပြီးတော့ဒီသုံးတာတော့ stakeholders လို့သုံးတာပေါ့နော်ပညာရေးနဲ့ပတ်သက်တဲ့
stakeholders ပါဝင်ရမယ်လို့ပေါ့
ပါဝင်ပြီးတော့ဒီဥပဒေတွေဆက်ဆက်ဥပဒေတွေဒီရေးဆွဲတဲ့နေရာမှာမဟုတ်ဘူးဟိုရေးဆွဲဖို့အတွက်ဒါဒီလူတွေနဲ့တွေ့ဆုံဆွေးနွေးပြီးဘလို့အချက်တရားပို့ပြီးတင့်တော်လဲဆိုတာတိုင်ပင်ဆွေးနွေးပြီးမှဥပဒေရေးဆွဲတဲ့ခန္ဓာကိုသွားမှာပေါ့နော်အဲ့တော့ပါဝင်ဖို့အတွက်ပေါ့ဒါကိုပါဝင်ဖို့အတွက်ကျမတို့သဘောတူညီထားပါတယ်အဲ့တော့ပြဿနာကဘာလဲဆိုတော့အခုဒါလက်ရှိအစိုးရလက်ထက်တော့မဟုတ်ဘူးเนาะပြီးခဲ့တဲ့အစိုးရလက်ထက်ဒါပေမဲ့ရက်ကတိတ်မကွာသေးဘူးဆိုတော့ကျွန်တော်တို့ဒီတချို့တက္ကသိုလ်တွေမှာဒီ brain ညင်တွေတက္ကသိုလ် brain ညင်တွေစပြီးတော့ဆွဲနေကြတယ်ပေါ့တက္ကသိုလ်လိုက် brain ညင်တွေကဟိုဆွဲလို့ရတယ်ဆိုတော့လက်ရှိပါချုပ်တွေကတက္ကသိုလ်လိုက်ဆွဲနေကြပြီဒါပေမဲ့ပြဿနာကအဲ့ဒီထဲမှာခုနပါဝင်တဲ့ပါဝင်ထိုက်တဲ့သူတွေကိုမခေါ်ဘဲနဲ့ဟိုအနေဆုံးဒီတက္ကသိုလ်မှာရှိတဲ့ပါမောက္ခရီကိုတော့မခေါ်ဘဲနဲ့အတိမပေးဘဲနဲ့လှည့်ဝတ်ဆွဲလိုက်တဲ့ဥပဒေတွေကရှိနေပြီအခု loss တယ်မှာကိုရှိနေပြီဆိုတော့ဒါမျိုးတွေကိုကစကျွန်တော်တို့ကဟိုမျက်ခြေပြက်လို့မရဘူးပေါ့နော်ဒါတက္ကသိုလ် brain ညင်ကလည်းတက္ကသိုလ်အလိုက်ဒါတကယ်ကိုအရေးကြီးပါတယ်